တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေးကြပါရည်လားခင်ဗျာ VOA မေဂန်တန်ရဲ့2015ခုနှစ်ဩဂုတ်လ21ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနေ9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ16.25ဒုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်သိငီထိုင်တဲ့အတူတင်ပြပေးသွားမှာပါရှေ့တန်းစစ်ပြင်းနာကတပ်ဖွဲ့ဝင်တွေအနေနဲ့ဒီကနေ့ညနေ9:00ကစလို့စစ်ဖြစ်နေတဲ့အနေအထားကိုရောက်လာပြီးဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်တာလာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ယူရိုပါသမဂ္ဂကစောင့်ကြည့်လေ့လာနိုင်ဖို့မြန်မာဘက်ကခွင့်ပြုလိုက်တာဒီကြောင့်နောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအခုလာမယ့်2015ရွေးကောက်ပွဲမှာကြိုတင်မဲတွေနဲ့ပတ်သက်ပြီးပြဿနာမရှိစေရဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးက VOA နဲ့တည်ထန့်တွေ့ဆုံမေးမြန်းစဉ်မှာပြောကြားလိုက်ပါတယ
်အကြံဉာဏ်နဲ့ကျွန်တော်ဘက်ကအမှားခံတဲ့သဘောသက်သေဖြစ်ပြောရမယ်ဆိုတော့2012ကျွန်တော်ပြင်ထားတာပါအဲ့တော့ပွင့်လင်းမြတ်မှုရှိပါတယ်နားရှိပါတ
ယ်တရင်နေပြီးမှနားဆင်ရဖို့ရှိပါတယ်ဒါအပြင်ပြည်ခိုင်မျိုးပါတီဥက္ကဋ္ဌတစ်ဖြစ်လာတဲ့ဦးသေးဦးနဲ့လည်း VOA တို့တီးသန့်တွေ့ဆုံမေးမြန်းခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိပ်တန်းရောက်နိုင်ငံတကာတရင်တွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ခင်ဗျာ
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနဲ့ဆက်အနီးလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်မျက်နှာပြင်တိုက်ခိုက်မှုတွေမှာအဆင်သင့်ဖြစ်နေအောင်သူတပ်ဖွဲ့တွေကိုပြင်ဆင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုထားခဲ့ပြီးမြောက်ကိုရီးယားစစ်တပ်ကိုတက်လှမ်းထားပါတယ်။မြောက်ကိုရီးယားဘိုးစစ်ကော်မရှင်နဲ့ဒီကနေ့တောက်ကြနေ့မှာရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတဲ့နောက်မစ္စတာကင်ကအခုလိုပြောဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာပါတယ်။ရှင်းန်းစစ်မျက်နှာကတပ်ဖွဲ့ဝင်တွေအနေနဲ့ဒီကနေ့ညနေ9:00ကစလို့စစ်ဖြစ်နေတဲ့အနေအထားကိုရောက်လာပြီးဖြစ်တယ်လို့လည်းသူကပြောပါရတယ်။တောင်ကိုရီးယားနိုင်ငံကလည်းသူ့ရဲ့စစ်ရေးပြင်ဆင်မှုတွေကိုအမြင့်ဆုံးအထိတိုးမြှင့်ထားပြီးအချိန်မီအနေရနဲ့တိုက်ခိုက်မှုတွေကြုံလာရနိုင်တယ်လို့သတိပေးထားပါရတယ်။လူတွေဘေးကင်းလုံခြုံမှုရှိဦးစားပေးဆောင်ရွက်နေတာမို့နှစ်နိုင်ငံပူးတဲ့လေပတ်နေတဲ့ဆက်မှုစုံကိုဝင်ရောက်သွားလာတဲ့နိုင်ငံသားအရေးအတွက်ကိုလည်းတောင်ကိုရီးယားကကန့်သတ်ထားတဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောခွင့်ရကပြောပါတယ်အနောက်ဘက်နယ်စပ်မှာရှိတဲ့တောင်ကိုရီးယားစစ်ကန်ကူကိုမြောက်ကိုရီးယားကမနေ့ကကြာသပတေးနေ့မှာအမြောက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာကနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေနဲ့အတူအခြေအနေပိုးပြီးတင်းမာလာခဲ့တာဖြစ်ပါတယ်အခုချိန်ထိတော့နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရတဲ့အကြောင်းမကြားသေးပါဘူးဒီတော့တွင်မြောက်ကိုရီးယားရဲ့အကြမ်းဖက်ရန်လိုမှုတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံသားတချို့အစိုးမျိုးတော်မှဒီကနေ့အစုအဝေးဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီသတင်းပတ်အစောပိုင်းဘုံးပေါက်ကွဲတာကြောင့်လူပေါင်း22ဦးတို့သေဆုံးခဲ့ရတဲ့ဝမ်းနေကြေးကွဲပွဲအမှတ်တရနေ့အခမ်းအနားကိုထိုင်းဆိုရတာဝန်ရှိသူတို့တက်ရောက်ခဲ့ကြပါတယ်။ဘုံးခွဲသူကိုရှာဖွေရင်းနဲ့ပတ်သက်လို့ကတော့အာဏာပိုင်တို့ဘက်ကရှင်းရှင်းလင်းလင်းမရှိတဲ့ကြေညာချက်တွေကိုဆက်ပြီးထုတ်နေကြသေးပါ။ဘန်ကောက်မြို့လည်းကအေယာဝင်နှက်ကွန်းအနီးပြီးခဲ့တဲ့တနင်္လာနေ့ဘုံးပေါက်ကွဲမှုမှာထိခိုက်ခဲ့ကြသူတွေအတွက်ဝမ်းနေပွဲအထိမ်းအမှတ်နေ့အခမ်းအနားကိုဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လည်းတက်ရောက်ခဲ့ပါတယ်။ဘုံဖောက်ခွဲခဲ့သူနဲ့ဘာကြောင့်ဘုံခွဲခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်ရတဲ့အတွက်စုံစမ်းစစ်ဆေးရေးမှုတွေဘက်ကတဲလွန်စာအနှဲငယ်ရှာဖွေနိုင်သေးတဲ့အခြေအနေမှာရှိနေပုံရပါပေမဲ့ဘန်ကောက်မြို့တော်ရဲ့ကဘာလက်ခီးသွားတွေသွာလာလဲပတ်မှုများတဲ့နေရာတွေနဲ့မြို့တော်အနှံ့မှာတော့အာဏာပိုင်တို့ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်ဒီလိုပုံစံမျိုးဘုံခွဲတိုက်ခိုက်မှုမျိုးအတွက်လူပေါင်းများစွာပါဝင်ပတ်သက်မှုရှိမယ်လို့ရဲဘက်ကယူဆတဲ့အကြောင်းထိုင်းရဲချုပ်ကလည်းပြောဆိုပါတယ်အကြမ်းဖက်လုပ်ရလို့တော့စုံစမ်းစစ်ဆေးရေးမှုတွေကမယူဆပါပေမဲ့အစိုးရအပေါ်မှာတိတ်ခါချဖို့ယုံကြည်မှုပြပြားစေဖို့နဲ့ကဘာလက်ခီးသွားတွေထိတ်လန့်သွားစေဖို့ရည်ရွယ်တာဖြစ်တယ်လို့လည်းထိုင်းရဲချုပ်ကပြောခဲ့ပါတယ်ဘုံခွဲသူလို့တန်တရာရှိသူရဲ့ပုံချမ်းကိုထုတ်ထားပြီးနိုင်ငံသားသားဖြစ်တယ်လို့ပြောဆိုထားတဲ့အတိုင်းဒီဘုံခွဲမှုဟာနိုင်ငံတကာအကြမ်းဖက်မှုတွေနဲ့အဆက်ဆက်ရှိဟန်မရဘူးလို့လည်းထိုင်းဆိုရတာဝန်ရှိသူတို့ကကြားသာပရင်းနေတော့ငါပြောပါတယ်အစိုးပိုင်းတို့ကပါဝင်ပတ်သက်တယ်လို့တန်တရာရှိခံထားရတဲ့ CCTV ကနေရိုက်ယူထားတဲ့ပုံတွေထဲမှာတွေ့ရတဲ့သူနှစ်ဦးတို့ကတော့ဘုံခွဲမှုမှာတစုံတရာပါဝင်ပတ်သက်မှုမရှိဘူးဆိုပြီးထိုင်းဆိုရတာဝန်ရှိသူတို့ကပြောဆိုထားပါတယ်ရှင်
လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမဂ္ဂကစောင့်ကြည့်လေ့လာဖို့မြန်မာဘက်ကခွင့်ပြုလိုက်ပါတယ် မြန်မာနိုင်ငံဆိုင်ရာဤအတမကြီးရိုလန်ကိုဘီယာနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေးလာဆောင်ကြည့်ရေးဌာနအကြီးအကဲဒေါ်မြင့်ကြည်တို့ကနားလည်မှုစာချုပ်လား MOU ကိုနေပြည်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်တာပါဒီသဘောတူညီချက်အရဥရောပသမဂ္ဂရဲ့ရွေးကောက်ပွဲဆောင်ကြည့်လေးလာရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကာလအတွင်းဆောင်ရွက်ပုံအခြေစဉ်ကိုလေးလာဆောင်ကြည့်နိုင်မှာဖြစ်ပါတယ်ဒီလေးလာဆောင်ကြည့်ရေးအဖွဲ့မှာအဖွဲ့ဝင်တရာကျော်ပါဝင်မှာဖြစ်ပြီး EU အဖွဲ့ဝင်ကိုယ်စားလှယ်တွေအပြင်ကနေဒါဆွစ်ဇာလန်နဲ့နော်ဝေးနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်မှာပါမြန်မာနိုင်ငံနဲ့ကျယ်ပြန့်တဲ့ဆက်ဆံရေးဆက်လက်ဆောင်ရွက်သွားမယ့်အစီအစဉ်တစ်စိတ်ကပိုင်းအနေနဲ့ EU ဘက်ကစောင့်ကြည့်လေးလာရေးမစ်ရှင်ကိုဆေလွတ်ခဲ့တာဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကိုဆက်လက်ထောက်ခံဖို့ရည်ရွယ်တာဖြစ်ကြောင်းတမ်မတ်ကြီးကူဘီယာကပြောပါရယ်မကြခင်မှာဒီမစ်ရှင်ဥဆောင်မဲ့သူကိုရွေးချယ်သွားမှာဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးဌာနအကြီးအကဲ Federica Mogherini ကလည်းပြောပါရယ် EU လေးလာစောင့်ကြည့်ရေးအဖွဲ့ဟာနိုဝင်ဘာ၈ရက်နေ့မတိုင်ခင်လပိုင်းအလိုမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်အရရပြီးဆုံးချိန်အထိမြန်မာနိုင်ငံတွင်ရှိနေမှာဖြစ်ပါရယ်နိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပေါင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာဆန်နာကလည်းလာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာဖြစ်ပြီးလက်ရှိမှာတော့မြန်မာနိုင်ငံတွင်ရွေးကောက်ပွဲဆိုင်ရာသင်တန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလှုံ့ဆော်ပေးနေပါတယ်။နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲဟာ1988ခုနှစ်နောက်ပိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအတွင်းမြန်မာအစိုးရဘက်ကနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကိုဝင်ရောက်လေ့လာခွင့်ပြုတဲ့တစ်ခုတည်းသောရွေးကောက်ပွဲလည်းဖြစ်ပါတယ်ခင်ဗျာ။
ဒီရင်းကနိုင်ငံရဲ့ဝင်ကြီးချုပ်ဒါဝင်ကိုစရုပ်ထသက်တမ်းထမ်းဆောင်နိုင်ဖို့မစ္စတာရနေဝီခရီမာစင်ကဒီကနေ့တောက်ချနေမှာကျန်းသက်စာချင်းဆိုလိုက်ပြီးဖြစ်ပါတယ်။အငင်းပွားပွဲအရင်သမရာဟောင်းမဟင်ဒာရာဂျာပက်ဆာကိုဝင်ကြီးချုပ်အဖြစ်နိုင်ငံအာဏာရသွားမဲ့အရေးကနေတားဆီးနိုင်ဖို့အတွက်တရီလင်ကမဲဆန္ဒရှင်တွေတနင်္လာနေ့ကမဲယုံတွေကိုသွားပြီးတော့ကန့်ကွက်မဲထည့်ခဲ့ကြတာဖြစ်ပါတယ်။မစ္စတာဝီခရီမာစင်ဂါရဲ့ United National Party နဲ့မစ္စတာရာဂျာပက်ဆာရဲ့ Sri Lanka Freedom Party တို့လွှတ်တော်သစ်မှာအတူလက်တွဲအလုပ်လုပ်ကြဖို့အတွက်သဘောတူညီချက်တည်းလက်မှတ်ရေးထိုးခဲ့ကြပေမဲ့သဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်ကတော့ထွက်ပေါ်မလာသေးပါဘူး။မြို့တော်ကိုလံပိုမှာကျင်းပတဲ့ဝန်ကြီးချုပ်မစ္စတာဝီခရီမာစင်ဂါရဲ့ကျန်းသက်စာကျင်းပပွဲအခမ်းအနားကိုတော့နိုင်ငံပိုင်ရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်ခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ UNP ပါတီကလွှတ်တော်အမှတ်နေရာ225နေရာမှာ106နေရာအနိုင်ရခဲ့ပြီးမစ္စတာရာဂျာပက်ဆာရဲ့ SLFP ပါတီကတော့အမှတ်နေရာ95နေရာပဲအနိုင်ရခဲ့တာဖြစ်ပါတယ်။သမရသက်တမ်းနှစ်ကြိမ်သတ်မှတ်ချက်ကိုပယ်ဖျက်ပြီးဇန်နဝါရီလအတွင်းသမရသက်တမ်းတတိယသက်တမ်းရယူနိုင်ဖို့ရွေးကောက်ပွဲပြန်ဝင်ခဲ့တဲ့မစ္စတာရာဂျာပက်ဆာဟာအရင်သူ့အစိုးရအဖွဲ့ကကျန်းမာရေးဝန်ကြီးမရီတီပါလာဆရီစနာကိုရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့ဝန်ကြီးချုပ်ရွေးကောက်ပွဲမှာမစ္စတာရာဂျာပက်ဆာရဲ့ပါတီကအများစုနိုင်ခဲ့ရင်တောင်မှသူ့ကိုဝန်ကြီးချုပ်မဖြစ်စေရဘူးဆိုပြီးမီထရီပါလာဆရီစနာကမဲပေးပွဲမတိုင်ခင်ပြောဆိုခဲ့ပါတယ်။တနင်္လာနေ့ရွေးကောက်ပွဲကတော့အရင်သမ္မတဟောင်းရာဂျာပက်ဆာရဲ့လူကြိုက်များမှုအပေါ်လူမှုစစ်တမ်းတစ်ခုဖြစ်တယ်လို့နိုင်ငံရေးအကြေကတ်တို့ကပြောဆိုကြပါတယ်။သမ္မတဟောင်းရာဂျာပက်ဆာနဲ့သူ့ရဲ့ဆွေမျိုးအရင်းအချာတွေဟာအာဂရီလိုက်စားမှုဆွဲဆိုချက်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။ IS စစ်သေးကြတွေကိုတိုက်ခိုက်နေနေတဲ့စစ်စင်ရေးတွေမှာတူရကီအနေနဲ့ပိုးပြီးတော့အားဖြည့်ဆောင်ရွက်သွားဖို့နဲ့နယ်စပ်ကိုထိန်းချုပ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတိုက်တွန်းလိုက်ပါတယ်။တူရကီအနေနဲ့ IS တွေကိုနှိမ်နင်းရေးမှာပါဝင်မယ်လို့သဘောတူပြီးဖြစ်တဲ့အတိုင်းနေတိုးနဲ့အတူလာရောက်ပူးပေါင်းပြီးတိုက်ခိုက်မှုတွေမှာပါဝင်ဖို့လိုအပ်နေပါတယ်လို့မစ္စတာကာတာကပြောပါတယ်။လွန်ခဲ့တဲ့လအတွင်းတူရကီဘက်က IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်တွေအနေနဲ့သူတို့ရဲ့ဒီ Insalik လေတပ်အခြေစိုက်စခန်းအသုံးပြုခွင့်ကိုပေးခဲ့ပါတယ်။ဒါပေမဲ့လည်းဒေတာရင်းကခတ်တဲ့ပုံတွေနှိမ်နင်းနေတာမှာစစ်အင်အားကိုတုံ့ပြန်ဖို့အရေးတူရကီကပိုစိတ်ဝင်စားနေတာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေကို IS စစ်သည်ကြတွေတူရကီနိုင်ငံဘက်ကနေဝင်ရောက်နေတဲ့ကိစ္စဖြေရှင်းဖို့အရေးကိုလည်းညီညီမျှမျှအာရုံထားလှုပ်ဆောင်တဲ့လို့ဝန်ကြီးကာတာကအကြံပြုပြောကြားပါတယ်။ကာလာကြာရှည်စွာကလေးကနေတိုးဖွဲ့ရဲ့မဟာမိတ်ဖြစ်ပြီးISIS အဖွဲ့တွေကိုတိုက်ခိုက်နေတဲ့မဟာမိတ်အဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ခတ်တွေကိုသူတို့အနေနဲ့လဲလိုအပ်ကြောင်းမစ္စတာကာတာကပြောပါတယ်။ IS တွေကိုနှိမ်နင်းနေတဲ့ဒီစစ်ပွဲအတွင်းတူရကီအနေနဲ့ပိုးပြီးတော့လှုံ့ဆော်လာဖို့ကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့တူရကီခေါင်းဆောင်တွေဆွေးနွေးနေကြပြီး အမေရိကန်အနေနဲ့မှန်ကန်တဲ့ဘာဟာဗျူဟာကိုအသုံးပြုတာကြောင့် IS တွေကိုနှိမ်နင်းနိုင်လိမ့်မယ်ဆိုတာကိုယုံကြည်ကြောင်းလဲဝန်ကြီး S. ကာတာကပြောကြားတော်ပါတယ်ခင်ဗျာ
။ဂရိနိုင်ငံအတွက်ဥရောပဗဟိုဘဏ်ရဲ့ဒေါ်လာ95ဘီလီယံငွေကြေးထောက်ပံ့မှုအစီအစဉ်ကိုတားဆီးဖို့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့တဲ့လက်ရှိဂရိဝန်ကြီးချုပ် Alexis Tsipras ရဲ့အာဏာရရှရီဇာပါတီကပါတီဝင်တွေကိုပိုင်ပါတီတစ်ခုထူထောင်ဖို့နှုတ်ထွက်လိုက်ကြပါတယ်။လွှတ်တော်အမတ်25ဦးတို့က Popular Unity Party ကိုထူထောင်မယ်ဆိုပြီးဒီကနေ့တောက်ချာနေမှာကြေညာလိုက်ပြီးဒီပါတီဟာဆိုရင်လွှတ်တော်အမတ်နေရာ300ရှိတဲ့ဂရိလွှတ်တော်မှာတတိယအရာအကြီးဆုံးပါတီဖြစ်လာမှာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂထံကငွေကြေးထောက်ပံ့မှုကိုရဖို့အတွက်အပြန်အလှန်အဖြစ်နောက်ထပ်ချိုးချံချွေတားရေးအစီအစဉ်သစ်တွေမချမှတ်ဘူးလို့ကြေပြူထားတာကိုဝန်ကြီးချုပ် Alexis Tsipras လိုက်နာခြင်းမရှိတာကြောင့်လဲစိတ်ပြက်ရတဲ့အကြောင်း Popular Unity Party ဝင်တို့ကထုတ်ဖော်ပြောဆိုပါတယ်။ဝင်ကြီးချုပ်မစ္စတာ Tsipras ကတော့မနေ့ကြားသားပတင်းတွေကနှုတ်ထက်စာတင်ထားပြီးလက်မဲ့စက်တင်ဘာလ20ရက်နေ့မှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့လည်းပြောဆိုထားပါတယ်။ပေးခဲ့တဲ့ဂရီကိုတီးဖို့ခက်ခက်ခဲခဲစူးစမ်းခဲ့ပြီးဖြစ်နိုင်သမျှအကောင်းဆုံးသဘောတူညီချက်တစ်ခုကိုချမှတ်ခဲ့ရတာဖြစ်တယ်လို့လည်းဝင်ကြီးချုပ်ကပြောဆိုထားပါတယ်ရှင်။
ကွန်တနာဝပင်လယ်ခွေ့အချင်းစကမ်းမှာထိန်းသိမ်းထားသူတွေကိုလွှဲပြောင်းပေးမယ့်အစီအစဉ်ကိုသူ့အနေနဲ့အပြည့်အဝထောက်ခံတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောဆိုလိုက်ပါတယ်။တခြားနိုင်ငံတွေကိုလွှဲပြောင်းပေးလို့မရတဲ့အချင်းသားတွေကိုအမေရိကန်နိုင်ငံကအချင်းတော်တစ်ခုမှာဆက်လက်ထိန်းသိမ်းထားဖို့ဆိုရဲလက်တွေ့ကြပြီးတာဝန်သည့်လုံခြုံရေးကိုအလေးပေးတဲ့အစီအစဉ်ကိုပြီးဆုံးအောင်ဆောင်ရွက်ချင်တယ်လို့ဝန်ကြီး Carter ကပြောပါတယ်။ဒီအစည်းအဝေးမှာလွှတ်တော်နဲ့စလုံးမှရှိတဲ့ပုံကိုအများပြားလဲစိတ်ဝင်စားပြီးသူတို့ဘက်ကစဉ်းစားပေးဖို့ဆန္ဒရှိတယ်ဆိုတာကိုပြသတဲ့အပေါ်မှာကျင်းနဲ့အားရမိတယ်လို့လဲဝန်ကြီးကာတာကပြောပါတယ်။ကွန်တနာမွန်ကအကျဉ်းသားတွေကိုလွှဲပြောင်းဖို့သမရအင်ဂျီရောကဘလို့ဖိအားပေးတာမျိုးမှမရှိဘူးလို့လဲမစ္စတာကာတာကပြောပါတယ်။အမေရိကန်ဥပဒေအရကွန်တနာမိုကနေအကျဉ်းသားတွေလွှဲပြောင်းရေးအတည်ပြုဖို့ကိစ္စမှာကာကွယ်ရေးဝန်ကြီးဟာနောက်ဆုံးလုပ်ပိုင်ခွင့်အာဏာရှိသူပဲဖြစ်ပါတယ်။ပင်တဂွန်စစ်ဌာနချုပ်အနေနဲ့ကွန်တနာမိုအကျဉ်းစခန်းပိတ်ဖို့အစီအစဉ်ကိုဩဂုတ်လလွှတ်တော်ရန်နာချိန်ပြီးတဲ့အခါကျရင်လွှတ်တော်ကိုတင်သွင်းနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းပင်တဂွန်ပြောခွင့်ရ Jeff Davis ကပြောပါရခင်ဗျာ
။ဒီနေ့ရာသီဥတုကပို့ပြီးတော့ပုံတွင်းမယ်လို့အများကထင်မှားခဲ့ကြပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လဟာအရင်စံချိန်တွေကိုချိုးပြီးတော့အပူဆုံးဖြစ်ခဲ့တယ်လို့ဒီနေ့2015ခုနှစ်ဟာဆိုရင်လည်းအပူဆုံးနှစ်တစ်နှစ်ဖြစ်စံချိန်ချိုးဖို့တေချာသလောက်ရှိနေတယ်လို့အမေရိကန်ရာသီဥတုဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ်။ဇူလိုင်လအတွက်ကမ္ဘာအပူချိန်ကပြင်းမြ 16.6 ဒီဂရီဆဲလ်ဆီယပ်ဖြစ်ပြီး1998ခုနှစ်တုန်းကတင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်တယ်လို့အမေရိကန်အမျိုးသားသမုတ်တရားနဲ့လေးရုဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ NOAA ကကြာသပတင်းတွေမှာပြောဆိုခဲ့တာပါ။ဒီနှစ်ဇန်နဝါရီလကနေစလို့ကမ္ဘာအပူချိန်ဟာ20ရာစုနှစ်မှာရှိခဲ့တဲ့အပူချိန်ထက် 0.85 ဒီဂရီမြင့်တက်ခဲ့ပြီးဇန်နဝါရီလကနေဇူလိုင်လအတွင်းအပူချိန်ကတော့အရင်ရှိပြီးသားစံချိန်တွေထက်ပိုပြီးတော့ပူနွေးခဲ့ပါတယ်။ဇူလိုင်လအတွင်းပုံမှန်ထက်ရာသီဥတုပူနွေးခဲ့တဲ့ဒေသတွေကတော့ဥရောပအနောက်ပိုင်းဩစတြေးလျ၊ဗစ်တိန်၊ပြင်သစ်နဲ့နယ်သာလန်နိုင်ငံတို့ဖြစ်ပြီးအရှေ့အလယ်ပိုင်းဒေသတွေလည်းပါဝင်ပါတယ်။အီရန်နိုင်ငံဘန်ဒါမာရှရာမြို့ရဲ့ဇူလိုင်လ31ရက်နေ့အပူချိန်ကတော့84ဒီဂရီဆဲလ်ဆီယပ်ဖြစ်ပါတယ်။1880ပြည်နှစ်တွေကိုပြန်လည်ပြီး North ကမှတ်တမ်းတင်ထားတာပါ။လူတွေရဲ့ပြုတ်မှုဆောင်ရွက်ချက်တွေနဲ့ El Nino လို့ခေါ်တဲ့ Equator အနီးက Pacific သမုဒ္ဒရာပူနွေးလာတာတွေပေါင်းပြီးစံချိန်တင်ပူနွေးလာရတာဖြစ်တယ်လို့ North ရဲ့ပညာရှင်တို့ကထောက်ပြကြပါတယ်။စံချိန်တင်ထားတဲ့အပူနွေးဆုံးဆဲလာတွေက6လတော့ဟာဆိုရင်2005ခုနှစ်နောက်ပိုင်းမှာဖြစ်ခဲ့တာလို့ကျွမ်းကျင်သူတို့ကပြောဆိုကြပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်။အရင်ဦးဆုံးပြည်ခိုင်ပြိုးပါတီပူရဲဥက္ကဋ္ဌဦးထေဦးနဲ့ VOA တို့တီးတန့်တွေ့ဆုံမေးမြန်းထားတာကိုကြည့်အောင်ပါ။ရခိုင်စစ်အစိုးရအကြီးအကဲဟောင်းအငိမ့်စာဘူဂျုံမှုကြီးတန့်ရွှေဟာလက်ရှိမြန်မာနိုင်ငံရေးပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ပြိုးထောင်လေးကျင့်ပေးခဲ့သူဖြစ်တယ်လို့ပြည်ထောင်စုတန့်ခိုင်ဖွံ့ဖြိုးရေးပါတီပူးတွဲဥက္ကဋ္ဌဦးထေးဦးက VOA မြန်မာပိုင်းနဲ့တီးသန့်တွေ့ဆုံမေးမြန်းစဉ်မှာပြောကြားလိုက်ပါတယ်။သူတို့ပါတီအနေနဲ့ရွေးကောက်ပွဲနိုင်ဖို့အဓိကစူးစမ်းနေပြီးသမရလုပ်မဲ့သူကိုတော့ပါတီကပဲအဆုံးဖြတ်ပေးမှာဖြစ်တယ်လို့လည်းပြောပါတယ်။ပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူးတွဲဥက္ကဋ္ဌဦးထေးဦးကို VOA ရန်ကုန်ယုံ တာဝန်ခံဒေါခင်ဆိုးဝင်းကနေပြည်တော်မှာတွားရောက်တွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီ
။ဟုတ်ကဲ့ပါ။အခုဟိုအများပြောနေကြတာပေါ့။အခုလည်းသူများတွေသတင်းတွေမှာရေးနေကြပါတယ်။ကဲလို့များပြည်ခိုင်ပြိုးပါတီကနိုင်ခဲ့လို့ရှိရင်ဒုက္ခဥထေဦးအနေနဲ့တမရလုပ်မယ်ဆိုပြီးတော့ပြောတဲ့သတင်းတွေရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောဗာမြန်မှတ်ချက်ပေးခြင်းပါလဲရှင
့်။အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တချို့ကပြောပါတယ်။တချို့ဆိုတာလှမ်းပြီးပြောကြတယ်။ဟိုတင်းကအင်တာဗျူးလုပ်တဲ့အထက်မှာတဲ့နော်ကျွန်တော်ကနိုင်လို့ရှိရင်เนาะနိုင်လို့ရှိရင်သမရလုပ်မယ်ဆိုပြီးတော့မှပြောတယ်လို့ပြောပါတယ်ကျွန်တော်တို့ကတော့ဘယ်လိုလဲဆိုရင်ဒီဥစ္စာကအစိုးရကြီးကမေးတယ်မေးခွန်းနေပါเนาะအစိုးရကြီးကနိုင်ငံခြားလူတွေလည်းမေးတယ်တန်တပန်တွေလည်းမေးကြတယ်ကျွန်တော်ပြောပြတယ်အဲ့တုန်းကကျွန်တော်ကတော့မလုပ်ဘူးเนาะကျွန်တော်ကတော့မလုပ်ဘူးအခုအချိန်နီးလာတဲ့အချိန်ကျတော့ကျွန်တော်တို့အဲ့တုန်းကလည်းအာယုံစိုက်တဲ့ဥစ္စာဒီပြည်သူတွေဘာလိုအပ်တယ်လိုအပ်တဲ့ဥစ္စာကိုကိုတက်နေတယ်လို့ဘယ်လိုဖြည့်ဆည်းပေးရမလဲဒါပဲကျွန်တော်အာယုံစိုက်တယ်အခုနီးလာတဲ့အချိန်ကြတော့လည်းပဲရွေးကောက်ပွဲစည်းဝေးကာလကြာရင်တော့နိုင်ဖို့ပဲအအောင်စိုက်မှာပဲဒါလွဲလို့ခုနလှုပ်ချင်တယ်မလှုပ်ချင်ဘူးဆိုတဲ့ဥစ္စာကျွန်တော်မရှိဘူးနော်အဲ့တော့လှုပ်ချင်နိုင်တယ်လှုပ်လို့မှမရတာပဲသမဏဆိုတော့လှုပ်ချင်နိုင်လှုပ်လို့မရဘူးလေနော်ဒါကျွန်တော်တို့ရဲ့မြန်မာဒလိထုံးစံအရာဆိုလို့ရှိရင်တော့လည်းပဲသူ့အတူဖြစ်နေတာပဲလေဒါတွေကကိုယ်ကံကြမ္မာမပိုင်နဲ့ဘယ်လို့မှမဖြစ်ဘူးနော်နောက်တစ်ခုကတော့ဒီဥစ္စာတွေနဲ့ပတ်သက်လို့နော်ရွေးကောက်ပွဲနိုင်မှဖြစ်မှာဒါကြောင့်ရေကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့ကြိုးစားရမယ်။နော်။ဒါလွဲလို့ကျွန်တော်တို့ဘာမှမဖြစ်ဘူး။ဒါပါတီရဲ့သဘောထားပါပဲ။ရေကောက်ပွဲနိုင်လာပြီ။အဲ့ကြလို့ရှိရင်တော့နော်ဘယ်သူလုံးမယ်ဆိုတော့ပါတီရဲ့အဆုံးဖြတ်ပြီးမှာပေါ့။ဒါဟိုတချို့နာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေတောင်မှကျွန်တော်တို့ဒီလိုပဲပြောတာပဲ။နော်
။နောက်တစ်ခုပေါ့လေဟိုပြည်သူတွေလည်းသိကျင်နေတာပေါ့လေအများဒါစိတ်မှန်းနဲ့ပြောနေကြတာပေါ့နော်။ဟိုနားယူသွားတဲ့ဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့ဒီဩဇာအာဏာလည်းဒီပြည်ခိုင်ပြိုးပါတီအပေါ်မှာဂုထတိတက်ရောက်နေဇဲပဲလို့သုံးသပ်ကြပါတယ်အဲ့ဒီအပေါ်မှာရောဘယ်လိုများပြောခြင်းပါလဲရှင်
ကျွန်တော်တို့ဗိုလ်ချုပ်မင်းတန်းရွှေကတော့ကျွန်တော်တို့ပါတီဖြစ်လာမယ်ပြည်တော်ကြက်ခိုင်တဲ့ဖွံ့ဖြိုးရေးအသင်းကိုစပြီးထူထောင်ပေးတဲ့ပုဂ္ဂိုလ်ပါပဲဗိုလ်လုံးမှုဆောင်တွေအားလုံးကနော်အဲ့ဒီတော့ဗိုလ်လုံးမှုဆောင်ကျွန်တော်အထွေထွေတွင်းမှုပေါ့ဗိုလ်လုံးမှုဆောင်တွေအားလုံးကိုသူကရှေ့ဆက်သွားမယ်ပါတီစုံဒီမိုစီလမ်းကြောင်းမှာဘယ်လိုဆောင်ရမယ်ဆိုတဲ့ဥစ္စာလဲသူလေ့ကျင့်ပေးခဲ့တယ်ဒါမနဲ့နော်ပါဝင်ပတ်သက်တာတွေပတ်သက်တာတွေစာလို့ရှင်အသင်းဘွားတွေကဗိုလ်ချုပ်ကြီးတန်းရွှေကြီးယုံဌာနချုပ်ကိုတခါမလာဘူးနော်သိချင်မှသိလိမ့်မယ်ဒါဌာနချုပ်ကိုတခါမှမလာဘူးပါဘူးနော်ဒါလည်းမလာဘူးအဲကျွန်တော်စီးစီကနေမထိတ်ကနေထိုင်ပြီးပြောတာလည်းမရှိဘူးနော်သို့တော်လည်းပဲသူလေ့ကျင့်ပေးခဲ့တယ်လေ့ကျင့်ပေးပြီးတော့မှနော်ပြည်သူတွေအတွက်ကိုလည်းပဲပါတီစုံဒီမိုကရေစီလမ်းကြောင်းမှာနိုင်ငံတော်ပေါ့လေပြီးပါတီစုံဒီမိုကရေစီလမ်းကြောင်းသွားမယ်ဆိုရင်အခြေခံကောင်းတွေရအောင်တည်ဆောက်ပေးခဲ့တယ်အဲ့ဒီမှာစီဝိုင်းလည်းပါတယ်နော်စီဝိုင်းဆိုတဲ့အထက်မှာဒီနေ့တချို့ကတော့နာမည်ဟိုနာမည်ပြည့်နဲ့ဟိုမကောင်းတဲ့တင်ဥစ္စာပုံစံမျိုးနဲ့ပြောနေကြတဲ့ခရိုနီတွေပေါ့တကယ်တော့ခရိုနီဆိုတဲ့ဥစ္စာရှေ့ကိုရှေ့ရမယ်မရှိလို့မရဘူးနော်တထေးရှေ့ရမှာပေါ့ဆိုရှယ်လစ်စနစ်မှာတထေးရှိဖို့မလိုဘူးပါတီစုံဒီမိုကရေစီစနစ်မှာတော့တထေးရှေ့ရမယ်သူကနေပြီးတော့မှလုပ်ငန်းတွေလုပ်ရမယ်နော်အစိုးရယူရလို့လို့မရဘူးအစိုးရလုပ်လို့မရဘူးသူလုပ်ရမယ်လုပ်ပြီးလို့ရှိရင်အလုပ်ကံရရှိရလို့ဘာလို့ဆိုတဲ့ဥစ္စာတွေလုပ်ငန်းကျပြန့်နာနေအမြသူဆောင်ရမယ်ဆိုတဲ့အတွက်တကျွန်တော်တို့မှာတထေးမရှိဘူးတထေးမွေးပေးခဲ့တာလည်းသူပဲနော်အဲ့ဒီကနေပြီးတဲ့အချိန်ကျတော့နော်အားလုံးကိုအခြေခံပြီးနော်ထိုက်တဲ့နဲ့အတိုင်းတာတစ်ခုကြီးရပြီဆိုတဲ့အချိန်မှာလွှဲပေးခဲ့တာပဲလွှဲပေးခဲ့ပြီးပြီးသွားယူတယ်သူလွှဲပေးခဲ့စိတ်ချလက်ချနဲ့လူလွှဲပေးတာပဲသူကျမ်းမာရေးချိုးတဲ့လူလွှဲပေးတာမဟုတ်ဘူးမလုံနိုင်လို့လွှဲပေးတာမဟုတ်ဘူးကျန်တဲ့လူတွေကသဘောမတူလို့လွှဲပြတာမဟုတ်ဘူး။သူသည်ဒီချိန်ခါမှာတော့ကျန်တဲ့လူနဲ့ဆက်လုပ်လို့ရပြီ။နော်ဆိုပြီးတော့မှယုံကြည်ပြီးလွှဲပေးခဲ့တာဖြစ်တဲ့အတွက်မပါပါဘူးသူ
။ VOA ယုံရန်ကုန်ယုံတာဝန်ခံဒေါခင်ဆိုးဝင်းကကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်ပူးတွဲဥက္ကဋ္ဌတာဝန်ယူထားသူလည်းဖြစ်တဲ့ဦးသေးဦးကိုတီးသန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။မကြသေးခင်ကပဲကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်ကနေတာဝန်ကရက်စဲခံခဲ့ရတဲ့ထွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကတော့သူ့ရဲ့ဇနီးနဲ့အတူမူရင်းမဲဆန္ဒနယ်ဖြစ်တဲ့ဇေယသီရိမြို့နယ်မှာမဲဆန္ဒရှင်ပြည်သူ 1,500 လောက်နဲ့တွေ့ဆုံခဲ့ပါတယ်။ဇေယသီရိမြို့နယ်မှာမဲဆန္ဒရှင်တွေကသူရဦးရွှေမန်းကိုကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းဖို့လက်မှတ်ထိုးပြီးရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကတင်ပြထားတဲ့ကိုယ်စားလှယ်ရုပ်သိမ်းရေးဥပဒေကြမ်းကိုဆက်လက်ဆွေးနွေးခြင်းမပြုဖို့ပြည်ထောင်စုလွှတ်တော်မှမနေ့ကပဲဆိုင်းငံ့ထားခဲ့ပါတယ်။သူရဦးရွှေမန်းဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဇေယသီရိမြို့နယ်မဟုတ်တော့ပဲဖြူးမြို့နယ်ကနေပြောင်းလဲရွေးကောက်ခံဖို့စီရင်တင်ထားတယ်လို့သိရပါတယ်။တစ်ဆက်တည်းမှာပဲ Lame Nuemba La Yuko Buemaro, Pigere, Natown to say, Yuko Puerunga Lu, Judin, maybe Musini Dima, Piatana, Machi on Lu, Judin Bien Sem Hudrine, Punimian Dam Hudi Shi on Lu Sound Tare Lu, Biran Zoo, Yuko Bue Commission Okita Udin Ega, Vuego Piovare, A good Yuko Bue, Bien Sem Songwe Hudine, Badalo, Yuko Bue Commission Okita Udin Ego, Vue. Yangon Yon Tawang and Dokin Sowinga, Nibiro, Piran Zu, Yuiko Bue Komsin Yon Joma, Toyao Twisombi, Tidan, Mimian Tarago, Nasin Mare.
Okay, Kata Santa Nibiro, the bigger August Sequoiani and Nibiro, Dudiajing, seeing Kansa Poly, the Yuiko Bue Chini, Yuiko Bue Komsin, with a jam jury in it, jam jujepa. Do you see in Kansarema, the Yuiko Bue Komsin, a diga, a jam jury, chow chepa, Mare. Chow chep, Jamia, Chile Lucien, or Duaro.
ကျွန်တော်လည်းပဲနှစ်ထောင်တစ်ဆယ်ပေါ့လေရွေးကောက်ပွဲပြီးတော့ကျွန်တော်ဒီမဲနဲ့ပတ်သက်လို့ပြန်လေ့လာပါတယ်နော်ကျွန်တော်ဒီမဲနဲ့ဆိုတဲ့နေရာမှာလေကျွန်တော်ဒီမဲလို့ပြောရတဲ့နေလူရတော်တော်လေးဘုံဝင်မကြကြပါဘူးဘာလို့ဆိုတော့ကျွန်တော်ဒီမဲဆိုတော့ဒါမဲခိုးတော့မဲလိန်တော့မှာပဲလို့ထင်ကြတာပေါ့နော်ဘာလို့အထူးသဖြင့်ကျွန်တော်ဒီမဲပေးကြရတဲ့လူကလည်းစစ်တပ်ကလည်းတက်မတော်က ရှိပါတယ်။ကျွန်တော်တို့ကမှတော့ဒါဒီအကုန်ကျွန်တော်မေ့ထားပါတယ်။အဲဒီပုံမှာပဲကျွန်တော်သင်ခန်းစာယူပါတယ်။ဒါဒီမဖြစ်အောင်လုပ်မလဲဆိုတော့အချက်ကတက်ကတော့ဥပဒေခိုင်ခိုင်မာမာဖြစ်ဖို့လိုတယ်။ဥပဒေတိကျခိုင်မာဖြစ်ဖို့လိုတယ်။ရှင်းရှင်းလင်းဖြစ်ဖို့လိုတယ်။အပွင့်လင်းမြင်သာရှိဖို့လိုတယ်။အဲတော့ကျွန်တော်အခုဥပဒေကိုအကုန်လုံးဥပဒေကတော့လွတ်တော်လွတ်တော်ပေါ့လေ။အပွင့်ပြတ်ထန်းတတ်တဲ့နည်းဥပဒေတွေကကျွန်တော်လွတ်တာအကုန်ပြတ်ပတ်ပါတယ်။ဖတ်ပြီးတော့ရှင်းအောင်ထင်လင်းမြင်သာအောင်ဒါဒီကျွန်တော်ခိုင်မှာဖြစ်အောင်ဒါဒီအကုန်လုံးပြန်ရေးပါတယ်ရေးပြီးတော့ကျွန်တော်ပါတီတွေဆေးဆွေးချပြပါတယ်ပြီးရင် feedback တွေယူပြီးတော့ကျွန်တော်ပြန်ပြောတာပြန်ပြီးကျွန်တော်လွတ်တော်တင်ပြပြီးနောက်ပိုင်းမှာကျွန်တော်တော့ new တွေပြင်ပါတယ်အဲ new တွေမှာတော့ရှင်းရှင်းလင်းလင်းရှိပါတယ်ဟိုသူဘာမှမေးစရာမလိုပါဘူးဥမာကျွတ်တင်မဲဆိုနှစ်မျိုးရှိတာပါတစ်ကမဲဆန္ဒနဲ့အတွင်းမှာရှိတော့ကျွတ်တင်မဲအဲသူကဖျားလို့နာလို့နော်မလာနိုင်ဘူးဆိုအိမ်ဟူသွားပြီးတော့ကျွတ်တင်မဲတောင်းပါတယ်ဒါကြိုတယ်မပြီးတဲ့ site တဲ့မေဝန်တဲ့အဲ့လိုသွားတောင်းတဲ့အချိန်မှာသူကဘလူးလဲဆိုတော့ရက်ကွက်နဲ့ကြောက်အုပ်စုကွန်ပျူတာဖိုကွဲသွားတယ်သို့တော်လည်းခုနပြောမေယုကုစရယ်လို့လေလာ observer လို့လိုက်သွားလို့ရပါကြည့်လို့ရပါတယ်နော်နောက်တစ်ခုကဘာလဲဆိုတော့အလုပ်ရှိတဲ့အတွက်ကြောင့်ကြီးသွားမယ်ဟိုမှာကျွန်တော်ဆိုရင်ကဲအဲမန်လေးမှာတာဝန်ကြရတယ်ဆိုကျွန်တော်ဒီခုဟိုဖွယ်တယောက်နေတယ်ဆိုရုပ်ောက်ပွဲမတိုင်ခင်မှာကြောင့်မဲပြီးတော့မန်လေးမှာသွားပြီးတော့ရုပ်ောက်ပွဲကြီးကြပ်မယ်ဆိုသူကသူကျွတ်တယ်ဆိုပြီးသွားတယ်သူတော်ဝင်နဲ့ခီးသားဖို့ရှိသူရှိတယ်။ဒါတွေလည်းပဲသူကကြတော့သူနေကောင်းတဲ့ကြောင်။ကျက်ကွက်နဲ့ကျောက်စုကွန်ပျူတာကိုရုံမှာလာမဲ့ပေးရတယ်။အဲဒီနေရာမှာလည်းကျွန်တော်စောင့်ကြည့်နေလို့ရပါတယ်။ပြီးရင်အဲ့ဒါတွေကဘယ်သူတွေမဲ့ပေးတယ်ဆိုတော့ပုံစံ73ဆိုတော့ကျွန်တော်မှတ်တမ်းတင်ထားပါတယ်။ဘယ်နေရာမဲ့ပေးတယ်ဆိုတော့ကျွန်တော်ရှိပြီးသားပါ။အဲ့ဒီကျိုတင်မဲ့ဘုန်းကြီးကဘယ်ချိန်မှအဲ့လဲဆိုတော့ရုပ်ောက်ပွဲနေ့မနေ့6နာရီထိုးတဲ့ပြိုင်နဲ့ဘယ်သူတွေမဲ့ပေးတယ်ဆိုတော့ဆင်းရင်နဲ့မဲ့ဘုန်းကိုမဲ့ရုပ်မှုအားပါတယ်။ရက်ကွက်ကျောက်ဥစုကွန်ပျူတာဖိုကွဲဥက္ကဋ္ဌမေယမှုအားပါအဲမေယမှုကသူ့မှာ2ဆောင်ရပါနော်တဆောင်သူဟိုရင်းပေါ့ပုံစံ73ပေါ့ဘသူတွေမဲပေးခဲ့တဲ့စီးရင်တဆောင်သူထိန်းလိုက်ပါတိန်းထားလိုက်ပါတဆောင်မေယရှိမှကတ်လိုက်ပါကျွတ်တင်မဲဘယ်နှစ်ယောက်ရှိတယ်သူတခါလည်းသိသွားပြီဘလူးအကုန်လုံးသိတယ်ဒီမှာကင်မရာနဲ့တပုတ်ရိုက်တာတပုတ်မှန်တမ်းလည်းရှိတယ်စပီးလို့ရှိရင်ကျွန်တော်ရက်ကွက်ပဲစပါကျွန်တော်လည်းစာမဲပေးကြတယ်ညနေ4နာရီထို့မဲပေးမဲ့သူမရှိဘူးဆိုမဲယုံပေးပါအဲ့ဒီမှာဘယ်မဲအစာကြီးလဲကျွတ်တယ်မဲအစာကြီးလားအဲ့ကြဖွင့်ဖောက်လိုက်တယ်ဟ Puma got her, Yodia, the theater and Pivi. I account of Luba Maya as a general, but then did him. Tina Pula Zelem Shiba. Oroa, Canada, La Pura, Chimbine, who goes later with the general, or I eat the general to save your thought. And Yam, I don't hear not General 90. I'm in a mulling at your show body. How about it? I did the medical or general show. General, let her look visible. Darogun of your mess and a net, do my shit. Ha, but do you pay it? So I did it. Count load it. Did a puzzle machine, no ladder machine. No way, I could have you do. I meet them away. Then I thought ten years for the pugu. I could have your download like she and thought. That I don't know where she am at the bow. I was a bull never, and Ned Jimmy. Adam used to general at Taponza. Sangan at the general Melema Pivar. Alan General Sinchi by. I told you where Nang and Nang and my Tony General, dear with those who look good today. Sangan at Downtown. Tara General Sinchi by. I don't do Melema Putare, which a Melema Pianat. May I be any Bluey Sole, Liska Sipidava. Arariya, or Munia Bullet, Munia Yopar. Munia Yodeka, Munia Machine, Mabuma. I yak up on the Mayon Bimachi, Lena Matu Hibare. Being a laguna, Bona Sedona may to demo Peter Peneo, Liska, Bobidava. A good idiocy, and a home at the Tonsi, the Matta Tomasiama. The Tonsi, you are two blue mayor as well, General Catalaba. I know when my lad and mayor, General Pemepio, who don't do Bolim in the machine, John Carrera, Pionera. General Tamashiva, who Jamin, the General, who General Baga, Amaka, and the both that if you pure medicine, and don't send it.
ကျွန်တော်နှောင်းစင်နေတဲ့ကျွန်တော်ပြင်ထားတာပါအဲ့တော့ပွင့်လင်းမြေသားမှုရှိပါတယ်နော်ရှိပါတယ်ရှိအောင်လုပ်ထားနေတဲ့ကြောင့်လုံးလုံးလည်းမရပါဘူးเนาะအဲ့တော့အဲဒီ2003ကမှာတော့ကျွန်တော်မဲကျွန်တော်တို့သိပြဿနာရှိနေကြအကြောင်းမရှိဘူးလို့ကျွန်တော်ပဲမြင်ပါတယ်ဒီကဘယ်ကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုVOA ရဲ့ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်စိုးဝင်းကတည်တံ့တွေ့ဆုံမေးမြန်း ုပ်သိမ်းနိုင်တဲ့ဥပဒေချမ်းနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့တွေ့ဆုံမေးမြန်းထားတာကိုအခုလာမယ့်ည9:00 VOA အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့သတင်းအကြီးအကျယ်ကိုကိုအောင်ကတင်ပြပါမယ်။
အီရန်နျူကလ িয়ার ရေးရရှိခဲ့တဲ့သဘောတူညီချက်ကိုထောက်ခံပံ့ပိုးပေးဖို့အမေရိကန်လွှတ်တော်အမတ်တွေကိုသမ္မတဘရိုက်အိုဘားမားကတောင်းဆိုလိုက်ပါတယ်။ဒီသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်မယ်ဆိုရင်စစ်ရေးအရတုံ့ပြန်အရေးယူဖို့နဲ့စီးပွားရေးပိတ်ဆို့တိုက်ခတ်မှုတွေကိုပြန်လည်လှုံ့ဆော်သွားနိုင်ကြောင်းကိုသမ္မတအိုဘားမားကအလေးပေးပြောဆိုထားပါတယ်။ဒီသဘောတူညီချက်ကိုအမေရိကန်လွှတ်တော်ကကန့်ကွက်ရင်သူ့အနေနဲ့ဗီဒိုအာဏာသုံးမယ်ဆိုပြီးတော့သမ္မတအိုဘားမားကပြောထားခဲ့ပူပါတယ်ခင်ဗျာ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်အနီးလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်မျက်နှာပြင်တိုက်ခိုက်မှုတွေမှာအဆင်သင့်ဖြစ်နေအောင်သူ့တပ်ဖွဲ့တွေကိုပြင်ဆင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုထားပြီးဒီမြောက်ကိုရီးယားစစ်တပ်ကိုတက်လှမ်းလိုက်ပါတယ်။မြောက်ကိုရီးယားဗဟိုစစ်ကော်မရှင်နဲ့ဒီကနေ့တောက်ကြနေမှာရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတဲ့နောက်မစ္စတာကင်ကအခုလိုပြောဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာပါတယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမဂ္ဂကစောင့်ကြည့်လေ့လာနိုင်ဖို့မြန်မာအစိုးရဘက်ကခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တမကြီး Roland Kobia နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေ့လာစောင့်ကြည့်ရေးဌာနအကြီးအကဲဒေါ်မင်းဂျီရိုကဒီနားလည်မှုစာချုပ်လွှာ MOU ကိုနေပြည်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်တာပါ။ဒီသဘောတူညီချက်အရဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကာလအတွင်းဆောင်ရွက်ပုံအစစ်အစစ်တွေကိုလေ့လာစောင့်ကြည့်သွားနိုင်မှာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Vongalio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိလိုင်းနိုမီတာ 16.25 တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်ပါThis program has come to you from the Voice of America.
Washington. From Washington, this is VOA News.